တော်တာရှင်များရှင်ပညာရေးဝန်ကြီးဌာနဟာအဆင့်မြင့်ပညာရေးဥပဒေမူကြမ်းအပါအဝင်ဤပညာတမွေးပညာနဲ့လေ့ကျင့်ရေးဥပဒေမူကြမ်းပုဂ္ဂလိကပညာရေးဥပဒေမူကြမ်းနဲ့အခြေခံပညာရေးဥပဒေမူကြမ်းတို့ကို2018ခုနှစ်ဒီဇင်ဘာလထဲမှာထုတ်ပြန်ခဲ့ပြီးတော့2018ခုနှစ်ဇန်နဝါရီလမှာပြန်ဆမဲ့လွှတ်တော်မှာအဆင့်မြင့်ပညာရေးဥပဒေမူကြမ်းကိုစတင်ဆွေးနွေးတော့မှာဖြစ်ပါတယ်အဆင့်မြင့်ပညာရေးဥပဒေမူကြမ်းရေးဆွဲရေးကော်မတီကိုနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကဥက္ကဋ္ဌအဖြစ်တာဝန်ယူဆောင်ရွက်ခဲ့ပါတယ်အဲ့ဒီဥပဒေမူကြမ်းဆွေးနွေးပွဲကို2015ခုနှစ်မေလကကျင်းပရာမှာចောင်းသားចောင်းသူကိုယ်စားလှယ်12ဦးကိုတက်ရောက်လေ့လာခွင့်ပေးခဲ့ပါတယ်။ဒါပေမဲ့အဲ့လိုဆွေးနွေးခဲ့တဲ့မူကြမ်းထွက်လာချိန်မှာတော့အဆင့်မြင့်ပညာရေးဥပဒေမူကြမ်းရေးဆွဲခဲ့တဲ့လုပ်ငန်းစဉ်မှာပါဝင်သင့်ပါဝင်တိုက်တဲ့ပုဂ္ဂိုလ်နဲ့အဖွဲ့အစည်းတွေမပါဝင်ခဲ့သလို2015ခုနှစ်ကပြင်ဆင်ခဲ့တဲ့အမျိုးသားပညာရေးဥပဒေကိုပြင်ဆင်သည့်ဥပဒေမှာပါဝင်တဲ့ပြဋ္ဌာန်းချက်တွေကိုကျော်လွန်ပြီးတော့ဗဟုချုပ်ကင်မှုလွန်ကဲတဲ့ပြဋ္ဌာန်းချက်တွေပါဝင်နေတဲ့အတွက်အဲ့ဒီအဆင့်မြင့်ပညာရေးဥပဒေမူကြမ်းကိုကန့်ကွက်တဲ့အကြောင်းတက္ကသိုလ်ဆရာမများအသင်းကိုစားပြုကော်မတီကသတင်းစာရှင်းလင်းပွဲပြုလုပ်ပြီးတော့သဘောထားထုတ်ဖော်ခဲ့ပါတယ်။အဆင့်မြင့်ပညာရေးဥပဒေမူကြမ်းထဲကထောက်ပြခြင်းနဲ့အချက်တွေနဲ့ပတ်သက်ပြီးတက္ကသိုလ်ဆရာမများအသင်းကိုစားပြုကော်မတီအဖွဲ့ဝင်တဦးဖြစ်တဲ့တကုံတက္ကသိုလ်မြန်မာစာဌာနလက်ထောက်ကတိကဆရာဦးမင်းစင်ကအဲ့ဒီသတင်းစာရှင်းလင်းပွဲမှာအခုလိုပြောခဲ့ပါတယ်။
အရေးဆွဲထားတဲ့ဥပဒေတွေကိုအကြံပြင်းလေ့လာကြည့်တဲ့အခါမှာအတော့ဘူချုပ်ကန်မှုတဘောကပြင်းပြင်းထန်ထန်ပါနေတာကိုတွေ့ရပါတယ်အထူးသဖြင့်အတော့ဒီအမျိုးသားပညာရေးဥပဒေမှာပါတဲ့ပုံမှန်20ခွန်ကိုကင်ပြီးတော့မှပုံမှန်20ခွန်ရဖွဲ့တဲ့ကော်မတီဆိုတာကြီးကိုသုံးပြီးတော့မှတခါတဲ့ပညာသင်ကြားရေးသူတေသနအတော့တက္ကသိုလ်တွေရဲ့လွတ်လပ်တဲ့သင်ကြားသင်ယူမှုစီမံခန့်ခွဲမှုတွေအားလုံးကိုဟိုချုပ်ကန်ထားပါတယ
်မြန်မာနိုင်ငံလုံးဆိုင်ရာဆရာမများအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒေါက်တာဆိုင်းခိုင်မျိုးထွန်းရဲ့အဆင့်မြင့်ပညာရေးဥပဒေမူကြမ်းနဲ့ပတ်သက်တဲ့သုံးသက်ချက်ကိုလည်းနားဆင်ကြပါရှင်
။ပညာရေးကိုဒီနိုင်ငံရေးအယူဆနဲ့ဗမှုပြီးတော့မှဒီစီမံနိုင်တဲ့အခြေအနေမျိုးရှိတယ်။ဒီမှာဒီမှာပို့လို့ဒီနိုင်ငံရေးလုံခြုံရေးဒါဆအဲ့လိုအမျိုးနဲ့ပညာရေးလှလှမှုတွေဖြစ်ပါလာမှာလေစိုးရင်ရတဲ့အချက်တွေရှိတာ
။မကြတဲ့ကငါထုတ်ပြန်လိုက်တဲ့အဆင့်မြင့်ပညာရေးဥပဒေမူကြမ်းနဲ့ကအတိတ်ဘယ်တတ်မှတ်ချက်ဆိုတဲ့အခန်းမှာပညာရေးဆိုဒီမှာလူတို့၏အသိပညာအတတ်ပညာကျွမ်းကျင်မှုနှင့်သဘောထားအယူအဆအမြင်တို့ကိုဖွံ့ဖြိုးတိုးတက်မှုရှိအောင်ဆောင်ရွက်ပေးသည့်ဖြစ်စဉ်ကိုဆိုလိုသည်လို့ဖော်ပြထားပါတယ်။အဲ့ဒီဖြစ်စဉ်မှန်မှန်ကန်ကန်ဖွံ့ဖြိုးဖို့အတွက်အစ်စ်မြင့်ပညာရေးကိုပေးနေတဲ့တက္ကသိုလ်ကောလိပ်တွေဟာဘလို့အုပ်ချုပ်ရေးပုံစံမျိုးနဲ့သွားတဲ့မှာတလဲဆိုတာနဲ့ပတ်သက်လို့ပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNER ရဲ့ဦးဆောင်သူဒေါက်တာသိန်းလွင်ကအခုလိုသုံးသပ်ပြပါတယ်။
တက္ကသိုလ်စီမံခန့်ခွဲတဲ့နေရာမှာတူဦးတယောက်ထဲကနေပြီးတော့ထင်းတယ်လို့စီမံခန့်ခွဲတာမျိုးမဖြစ်စေဖို့အတွက်တက္ကသိုလ်ဟာအုပ်ချုပ်ရေးအဖွဲ့ကပါမောက္ခကျူတယောက်ထဲကခြေလေတဲ့တက္ကသိုလ်မျိုးစားမဟုတ်ဘူးဒီပါမောက္ခတွေလည်းပါမယ်ဆရာများဒီသမဂ္ဂကုသလေတွေလည်းပါမယ်ကျောင်းသားသမဂ္ဂကုသလေတွေပါမယ်ပညာရှင်တွေပါမယ်ဆိုအဲ့ဒီလိုမျိုးအားလုံးညှိနှိုင်းတံပင်ပြီးတော့စီမံခန့်ခွဲတဲ့တက္ကသိုလ်ဟာတစ်ဖက်ဆောင်နေမဖြစ်ဘူးဒီအားလုံးကနေညှိနှိုင်းထိမ့်သိမ်းပြီးတော့သွားတဲ့တက္ကသိုလ်ဖြစ်မယ်ဆရာဒီကျောင်းသားတွေရဲ့လွတ်လပ်စွာစီမံခန့်ခွဲခွင့်ဒီတီထွင်ဖန်ကြီးကကိုမချုပ်ချယ်ပဲနဲ့အစိုးရကနေပြီးတော့ပညာရေးဝန်ကြီးဌာနကပံ့ပိုးတယ်ဆိုရင်အဲ့ဒါကအကောင်းဆုံးဖွံ့ဖြိုးတဲ့ပညာရေးဖြစ်နိုင်တယ်
။2018ခုနှစ်ဇန်နဝါရီလမှာပြန်လည်စတင်မဲ့လွှတ်တော်အစည်းအဝေးပွဲတွေမှာဒီအဆင့်မြင့်ပညာရေးဥပဒေမူကြမ်းကိုဆွေးနွေးကြအောင်မှာဖြစ်ပါတယ်။ပြီးပြည့်စုံပြီးတော့မြမပညာရေးလောကကိုဖွံ့ဖြိုးတိုးတက်စေမဲ့ဥပဒေတစ်ခုဖြစ်လာရေးဟာလောလောဆယ်လွှတ်တော်အတွင်းဆွေးနွေးမဲ့သူတွေအပေါ်မှာမူတည်နေပြီဖြစ်တာကြောင့်လွှတ်တော်ကိုယ်စားလှယ်တွေကိုဒေါက်တာသိန်းလွင်ကအခုလိုအကြံပေးချင်ပါတယ်တဲ့။
ဒီလွှတ်တော်မှာပညာရေးနဲ့ပတ်သက်တဲ့တာဝန်ရှိတဲ့သူတွေပညာရေးအကြောင်းအရာဆွေးနွေးမဲ့သူတွေကနိုင်ငံရေးအမြင်တစ်ခုတည်းနဲ့မဟုတ်ဘဲနဲ့ပညာရေးလုပ်နေတဲ့တက္ကသိုလ်အကြောင်းတွေနောက်ပညာရေးလုပ်နေတဲ့အဖွဲ့အစည်းတွေအထူးသဖြင့်ကျောင်းအဖွဲ့အစည်းမဟုတ်တဲ့လူထုအဖွဲ့အစည်းတွေရှိတယ်အဲ့ဒါတွေနဲ့ညှိနှိုင်းတံပင်ပညာရှင်တွေရဲ့အကြံဉာဏ်ယူပြီးတော့ပြောဆိုဆွေးနွေးတဲ့လွှတ်တော်မှာပါတဲ့သူတွေကကျွန်တော်တို့နိုင်ငံမှာရှိတဲ့ဆရာတွေကျောင်းသားတွေဘာဖြစ်ရှင်လဲဆိုတဲ့အတန်ကိုလွှတ်တော်မှာထုတ်တယ်ဒါကြောင့်လွှတ်တော်ကိုယ်စားလှယ်တွေကဒီကျောင်းသားအဖွဲ့အစည်းတွေနဲ့ဆရာအဖွဲ့အစည်းတွေနဲ့တွေ့ဆုံတဲ့နဲ့ကျောင်းတွေကိုသွားတဲ့နဲ့ပညာရှင်တွေနဲ့တိုင်ပင်တဲ့နဲ့ဒီလိုတိုင်ပင်ပြီးတော့ဆွေးနွေးမယ်ဆိုရင်ပို့ပြီးတော့ထိရောက်တဲ့အကြံပေးချက်တွေလွတ်တော်မှာရလာမယ်လို့ကျွန်တော်မျှော်လင့
်ဆရာဆရာမများအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒေါက်တာဆိုင်းခိုင်မျိုးထွန်းကတော့ NLD အစိုးရလက်ထက်မှာမြင်လာရတဲ့အပြောင်းအလဲတချို့ကြောင့်ဒီဥပဒေမူကြမ်းကိုပိုကောင်းတဲ့အချက်တွေနဲ့ဖြည့်ဆွက်အတည်ပြုနိုင်ရေးကိုအကောင်းမြင်စိတ်နဲ့မျှော်လင့်တယ်လို့ပြောပါသေးတယ
်ဟာရေဆိုးရလက်ထက်တော့ကျောင်းတွေထဲမှာဆရာသမဂ္ဂတွေမတေရဝဲရက်တီပို့အမယုံခန်းနေရဖို့ဆိုတော့ဆက်ဆက်ပါဥပ္ပဒီလက်ရှိဆိုရလက်ထက်မှာဖြစ်လာတော့ပညာရေးနဲ့ဆိုင်တဲ့ရှင်းလင်းပွဲတွေမှာဥပမာကျွန်တော်တို့ဆရာဖွဲ့ချုပ်တွေကိုထိတ်ခေါ်ပြီးတော့မှဒီရှင်းလင်းစာတွေလုပ်တဲ့တစ်ခါသေးရမှာလဲအကြံဉာဏ်လေးတွေယူတာရှိတယ်ဥပမာပြီးခဲ့တဲ့ဆိုင်ရင်းကိစ္စလိုဟာမျိုးမှာလည်းအားလုံးကလည်းဝိုင်းတောင်းဆိုရတယ်သူတို့ပြင်ပြီးတယ်ပေါ့ဒါန ဒီကတော့ဟိုပြီးတော့ဟွာဖြစ်လာအရင်ဆိုရလဲဖက်တော့အဲ့ဥမာစံမကကြီးလို့ခေါ်တယ်။အဲ့ရှိရတော့ဒါတို့ဒီလိုမျိုးလောက်တာရှိတယ်။ဒီလက်ထက်မှာတော့အဲ့လိုပုံစံမျိုးမကြရဘူး။ဒီကတော့အင်းအင်းအရေးကဏ္ဍနဲ့တက်တက်ဒီအရင်ဆိုရလဲဖက်မှာလဲပြဿနာကြီးချက်ခဲ့တာလို့ဒီလက်ထက်မှာလဲအဲ့လိုဖြစ်ဖို့ကြိုးလဲတတိသာလုံမလားတော့မကြည့်ဘူးပေါ့နော်။ဆွေးမွေးမှုတွေလဲလုံအောင်မလို့အားပါလ င်းချင်ပါလေဒီဟာအဲ့လိုပဲဖြစ်စေချင်ပါအဲဖြစ်လာမလားမဖြစ်လားဟာလို့ကျွန်တော်လည်းရည်ရည်ပြောလို့မရဘူ
းပညာရေးဆိုတဲ့ရည်မှန်းချက်17ချက်ထဲမှာပြည်သူနီတိဒီမိုကရေစီကျင့်စဉ်လူ့ခွင့်ရေးဆိုင်ရာစံနှုန်းများနဲ့စည်းကမ်းပြည့်ဝရေးဥပဒေကိုလေးစားလိုက်နာတတ်သည့်တာဝန်သိစိတ်တာဝန်ယူစိတ်ရှိသောလူသားကောင်းများဖြစ်ရန်ဆိုတဲ့အချက်တွေပါဝင်တယ်လို့ဥပဒေမူကြမ်းထဲမှာဖော်ပြထားပါတယ်လူတူးချင်းလိုက်ဖြစ်စေလူအဖွဲ့စည်းလိုက်ဖြစ်စေမတူ껙ပြမှုတွေကိုနားလည်လက်ခံပြီးတော့ဒန်းတူညီမျှမှုကိုတမိုးထားလေးစားပြီးငြိမ်းချမ်းရေးအခြေခံအသည့်များနဲ့အညီလက်တွေ့ကျင့်သုံးနေထိုင်တတ်သည့်နိုင်ငံသားများဖြစ်စေရန်ဆိုတဲ့အချက်တွေကိုလည်းဥပဒေမူကြမ်းရဲ့ရည်မှန်းချက်ဆိုတဲ့အခန်းမှာထည့်သွင်းဖော်ပြထားပါတယ်နိုင်ငံတစ်နိုင်ငံရဲ့စီးပွားရေးလူမှုရေးနိုင်ငံရေးဆိုင်ရာဖြစ်ပေါ်ပြောင်းလဲမှုတွေဟာအဲ့ဒီနိုင်ငံရဲ့ပညာရေးအဆင့်အတန်းနဲ့တိုက်ရိုက်သက်ဆိုင်နေပါတယ်အရာရာတိုင်းဟာပညာဉာဏ်နဲ့သာချင်းချင်းစဉ်းစားပြီးတော့ဆုံးဖြတ်အကောင့်တွေဖော်ရမှာဖြစ်တဲ့အတွက်နိုင်ငံရဲ့ပညာရေးအဆင့်တန်းကိုပြောင်းလဲတိုးတက်သွားဖို့အထောက်အကူပြုတဲ့အစ်စ်မြင့်ပညာရေးဥပဒေပေါ်ပေါက်လာရေးအတွက်ဝိုင်းဝန်းစူးစမ်းပေးကြဖို့ကျောင်းသားတွေကရောပညာရေးနယ်ပယ်ကပုဂ္ဂိုလ်တွေကပါတိုက်တွန်းနေကြပါတယ်ရှင်